လူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေနေမဝင်ခဲ့သောမဟာလူသားများတဲ့ကဩဂတ်စတင်းရဲ့အကြောင်းကိုပြောပြချင်ပါတယ်ဘုရားသခင်ကျွန်ုပ်အားသီလရှိရန်ပြုပြင်တော်မူပါဒါပေမဲ့အခုအစင်သည့်မဖြစ်သေးပါဒီလိုပေါ့ပြက်ပြက်ဆုတောင်းချက်ကိုအသင်းတော်ရဲ့ဖခင်ကြီးဩဂတ်စတင်းကဘုရားသခင်တန်တစ်ချိန်ကအမှန်တကယ်ဆုတောင်းခဲ့ပူပါတယ်ခရစ်တဂိယ354ခုနိုဝင်ဘာလ13ရက်နေ့မှာဩဂတ်စတင်းကိုအာဖရိကတိုက်မှာရှိတဲ့တက်ဂက်စတီမြို့မှာဖွားမြင်ခဲ့ပါတယ်ဖျားတရားကြီးညိုတဲ့မိခင်မိုနီကာနဲ့ယောမအရာရှိတူဖြစ်တဲ့ဖျားမဲ့ဖခင်ပက်ထရီစီယက်စ်တို့ကမွေးဖွားခဲ့တာဖြစ်ပါတယ်။သူတို့ဟာညင်ရထက်မြက်တဲ့သားကိုအကောင်းဆုံးကျောင်းတွေမှာထားခဲ့ပါတယ်။ဩဂတ်စတင်ဟာအသက်18နှစ်အရွယ်မှာကာသစ်မြို့ကိုသွားရောက်ပြီးဟောပြောမှုအတတ်ပညာကိုစီးပူးခဲ့ပါတယ်။နောက်ပိုင်းမှာသဒ္ဓါပညာရက်တွေနဲ့ဝေါဟာရပညာရက်တွေကိုနှစ်နှစ်ကြာထပ်မံစီးပူးခဲ့ပါတယ်။ခရစ်တဂိယ385ခုမှာတော့သူဟာကာတစ်မြို့မှာဟောပြောမှုအတက်ပညာပို့ချတဲ့အကြောင်းကိုတည်ထောင်ခဲ့ပါတယ်။အတွေ့အခေါ်ပညာတွေကိုစီးပူးခဲ့တဲ့ဩဂတ်စတင်ဟာအတွေ့အခေါ်များနဲ့ပဲဘဝရဲ့စစ်မှန်မှုကိုရှာဖွေခဲ့ပါတယ်။မိခင်အလိုကြခရစ်ယာန်ဖြစ်ခဲ့ပေမဲ့မိခင်ရဲ့ဆန္ဒမူနာအတိုင်းမလိုက်နာခဲ့ပါဘူး။စာပေကိုဝါသနာထုံပေမဲ့ကျန်းစာကိုအပျော်ဖက်အစ်စ်နဲ့တဝက်တစ်ပြက်သာဖက်လိရှိပါတယ်။အသက်30အရွယ်မှာသူဟာကာသစ်မြို့မှာအာဝဇန်းရှင်ရှင်နဲ့အဟောပြောကောင်းတဲ့ဆရာတစ်ယောက်ဖြစ်လာခဲ့ပါတယ်။ဘာသာရေးနဲ့ပတ်သက်လို့များစွာဦးစားပေးခဲ့ပေမဲ့လက်တွေ့ဘဝမှာတော့ဘာသာမရှိသူတစ်ယောက်ဖြစ်ခဲ့ပါတယ်။အဲ့ဒီခတုံးကထွန်းကားခဲ့တဲ့ယဉ်ကျေးမှုလူနေမှုစနစ်အတိုင်းရော့ရဲစွာကျင့်လည်အသက်ရှင်ခဲ့ပါတယ်။ကာသစ်မြို့မှာသူဟာအပျော်မရထားပြီးကလေးတစ်ယောက်ရခဲ့ပါသေးတယ်။ခရီးယန်ဘာသာကိုရိုးရိုးတွေးခေါ်တတ်သူတွေရဲ့ဘာသာလို့သူကသတ်မှတ်ခဲ့ပါတယ်။ခရစ်တဂိယ385ခုမှာဇူလိုင်လထဲမှာရေးသားခဲ့တဲ့သူ့ရဲ့ဝန်ခံချက်များလို့အမည်ရတဲ့စာအုပ်မှာသူ့ရဲ့ဆက်ဆုပ်ရွှန်ရှားဝဲကောင်းတဲ့ဘဝအခြေအနေကိုဒီလိုဖော်ပြခဲ့ပါတယ်။ကာသစ်မြို့မှာသူဟာငွေနဲ့ဝယ်ယူသောမေတ္တာအတုအယောင်များကြားမှသာနေထိုင်ခဲ့ရကြောင်းပြောပြပါတယ်။သူဟာအတွေးခေါ်ပညာရှင်ကြီးပလေတိုရဲ့ဝါဒကိုပြန်လည်ဆန့်သစ်ထားတဲ့ပလေတိုဝါဒသစ်ထဲမှာအမှန်တရားကိုရှာဖွေခဲ့ပေမဲ့လည်းမတွေ့ခဲ့ဘူးလို့ဆိုပါတယ်။ခရစ်တဂိယ383ခုရဲ့နှွေဥကာလမှာတော့ဩဂတ်စတင်ဟာဟောပြောမှုပညာရှင်တဦးအဖြစ်ကြော်ကြားလိုတဲ့ရည်ရွယ်ချက်နဲ့ရောမမြို့မှာသွားရောက်အခြေစိုက်ခဲ့ပါတယ်။ဖျားနာမှုတွေစိတ်ပျက်စရာတွေရဲ့အဆုံးမှာတော့သူဟာမီလန်မြို့မှာလစာကောင်းတဲ့ဟောပြောမှုပညာရက်တွေကိုသင်ကြားပေးရသူကတိကတူအဖြစ်ခန့်အပ်ခြင်းကိုခံခဲ့ရပါတယ်။အဲ့ဒီမြို့မှာနေထိုင်စင်မှာပဲနောက်ပိုင်းမှာသူတော်စင်အဖြစ်သတ်မှတ်ခြင်းခံရတဲ့ဂိုင်းအိုကြီးအမ်ဘရုစ်နဲ့တွေ့ဆုံခဲ့ရပါတယ်။Ambrose ရဲ့ဟောကြားချက်တွေဟာသူ့နှလုံးသားကိုထိခိုက်စေခဲ့ပါတယ်။ဒါကြောင့်သူဟာခရစ်ယာန်ဘာသာကိုလေ့လာခဲ့ပြီးစစ်မှန်တဲ့ခရစ်ယာန်တယောက်ဖြစ်ကိုဖြစ်လွတ်နီးဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲအထက်ကဖော်ပြခဲ့တဲ့ဆုတောင်းချက်ကိုတောင်းခဲ့မိတယ်လို့ထင်ပါတယ်။ဒါပေမဲ့သူတကယ်အစင်သည့်မဖြစ်သေးဘူးလို့ခံယူခဲ့ပုံရပါတယ်။တစ်ချိန်တည်းမှာပဲသူဟာခရစ်ယာန်သဘောတရားကိုပလေတိုဝါဒသစ်အခြားအတွေ့အခေါ်များနဲ့ချိန်ဆနေစေဖြစ်ပါတယ်။ဒါပေမဲ့ခရစ်တဂိ386ခုမှာတော့သူကနှုတ်ကဝန်မခံသေးပေမဲ့နှလုံးသားထဲမှာခရစ်ယာန်အယူဝါဒကိုလက်ခံနေပြီဖြစ်ပါတယ်။အဲ့ဒီအချိန်မှာမိခင်ကြီးကအိမ်တော်ပြုဖို့တိုက်တွန်းခဲ့ပါသေးတယ်။သူကလက်မခံခဲ့ပါဘူး။ဒီနေ့မှာသူ့ရဲ့မိတ်ဆွေကအီဂျစ်ပြည်မှာကြော်ကြားလာတဲ့ဖုန်းတော်ကြီးအန်တိုနီအကြောင်းကိုပြောကြားခဲ့ပါတယ်။အန်တိုနီရဲ့အကြောင်းကိုဖတ်ရှုမိုံနဲ့သူ့ရဲ့မိတ်ဆွေနှစ်ယောက်ဟာခရစ်ယာန်များအဖြစ်ပြောင်းလဲခဲ့ကြောင်းတွေ့ရပါတယ်။ဒီအကြောင်းကိုကြားလိုက်ရတဲ့ဩဂတ်စတင်းဟာစိတ်မှကြီးမားတဲ့ခံစားမှုတွေရိုးဖိတ်ထွက်လာပြီးအိမ်ကိုအမြန်ပြန်သွားခဲ့ပါတယ်။သူဟာသူ့အိမ်ရဲ့ဥယျာဉ်ထဲမှာရှိနေစဉ်အိမ်နီးချင်းကလေးတဦးရဲ့ယူပါဖက်ပါဆိုတဲ့သချင်းတန်ကိုကြားလိုက်ရပါတယ်။ကြီးစွာပဲတုံ့လောက်ချင်းတဲ့အတူဩဂတ်စတင်ဟာစံစာအုပ်ကိုယူပြီးဖွင့်ဖက်ခဲ့ပါတယ်။ယောမဩဝါရစာခန်းကြီး73ငယ်73က74ကိုဖတ်မိရင်ဖတ်မိခြင်းခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်အဖြစ်ချက်ချင်းပဲလက်ခံခဲ့ပါတယ်။ အဲ့ဒီကြမ်းချက်ကိုဖက်မိလိုက်ချင်းသူ့နှလုံးသားမှာခံစားချက်ကိုဒီလိုရေးသားခဲ့ပါတယ်ကျွန်တော်ရဲ့နှလုံးသားထဲကိုယုံကြည်ခြင်းအလင်းရောင်စီးဝင်လာတာနဲ့တပြိုင်နက်တည်းမောင်မိုက်အားလုံးဟာချက်ချင်းပဲရှင်းလင်းသွားခဲ့ပါတယ်ခရစ်တက်ကရစ်395ခုမှာသူပြောင်းလဲခဲ့ပြီးရှစ်နှစ်အကြာမှာတော့အာဖရိကတိုက်ရဲ့မြို့ကြီးတစ်မြို့ဖြစ်တဲ့ဟစ်ပိုမြို့မှာဂိုင်းအုပ်ဖြစ်ခဲ့ပါတယ်။အဲ့ဒီမြို့မှာပဲ35နှစ်တိုင်အောင်ဆက်ကပ်ခဲ့တယ်။အသင်းသားတွေကိုချစ်ခင်ကျင်နာစွာထိန်းចောင်းခြင်းအပြင်ခရစ်ယာန်တမန်တော်နဲ့ဆိုင်တဲ့စာအုပ်အများအပြားကိုလည်းရေးသားခဲ့ပါတယ်။သူဟာဒိုနက်တစ်ဂိုင်းတစ်ဂိုင်းနဲ့ပြဿနာတက်ခဲ့ပါသေးတယ်။ဒီဂိုင်းဟာအသင်းတော်ကိုမကျေနပ်လို့ခွဲထွက်ခဲ့တဲ့ဂိုင်းဖြစ်ပါတယ်။ခရစ်ယာန်များကိုနှိပ်စက်ညှဉ်းပန်းစဉ်ကယုံကြည်ခြင်းပြပြသွားခဲ့တဲ့ခရစ်ယာန်များရှိခဲ့ကြပါတယ်။ဒီခရစ်ယာန်များကိုအသင်းတော်ကတက်ညာလွန်းတဲ့အတွက်မကျေနပ်တာဖြစ်တယ်။ Augustine ဟာနီကာတွေ၊စာဆောင်တွေနဲ့အနက်ဖွင့်ကျမ်းရာပေါင်းများစွာကိုအံ့ဩဖွယ်ကောင်းလောက်အောင်ရေးသားနိုင်ခဲ့ပါတယ်။ခရစ်တက္ကရာ398ကနေ416ခုအတွင်းသူရေးခဲ့တဲ့၃ပါးတစုစာအုပ်ဟာကောင်းမွန်ပြောင်မြောက်လာပါတယ်။ခရစ်တက္ကရာ400ခုဝန်းကျင်လောက်မှာရေးခဲ့တဲ့ဘုရားသခင်၏မြို့တော်စာအုပ်ဟာခရစ်ယာန်စာပေသမိုင်းမှာမော်ကွန်းဝင်တဲ့စာအုပ်တုပ်ဖြစ်ခဲ့ပါတယ်။ဒီစာအုပ်မှာယခုကဘာမြေကြီးနဲ့နောက်ကဘာကိုသူ့ရဲ့ကလောင်စွမ်းနဲ့ဆက်သွယ်ထားခဲ့ပါတယ်။ဘုရားသခင်မြို့တော်စာအုပ်ရဲ့ဇက်အိမ်ကိုရောမလူမျိုးတွေဟာဂျာမန်အနွယ်ဝင်တွေဖြစ်တဲ့ဗီစီဂေါ့တို့ကိုအငြင်းခံရပုံပေါ်မှာတည်ထားပါတယ်။ဒီဆုံးရှုံးမှုတွေဟာခရစ်ယာန်တွေရဲ့ပယောဂနဲ့မကင်းဘူးလို့အချို့လူတွေရဲ့ဆွတ်ဆဲချက်တွေကိုပြန်လည်ခြေပတ်ထားတာဖြစ်ပါတယ်။လူတွေဟာဖြောင့်မတ်တဲ့အကျင့်ရဖို့ဖခင်ရဲ့ဂျေစုတော်အထူးလိုအပ်ကြောင်းသူ့ရဲ့တွင်တင်ချက်ဟာခရစ်ယာန်များရင်မှာတည်သည့်အထိဆွဲမြဲနေခဲ့တာအမှန်ပဲဖြစ်ပါတယ်။တည်သောအခါမှာလည်းဖခင်သခင်ရဲ့ဂျေစုတော်ဟာကျွန်တော်တို့ကိုထွေးပိုက်ထားစေဖြစ်ပါတယ်။ Augustine ရဲ့အတွေ့အခေါ်ခံယူရေးသားချက်တွေကိုကြည့်ရင်သူဟာတာမန်လူတဦးထက်ထူးခြားသူဖြစ်ကြောင်းသိနိုင်ပါတယ်။ရှုပ်ထွေးမှုတွေနဲ့တရားဆင်ထားတဲ့သူ့ဘဝအแทမှာရှင်းလင်းရိုးသားမှုတွေကိုတွေ့နိုင်ပါတယ်။ပြင်းထန်တဲ့ခံစားချက်စီကံလိုက်နာခြင်းနူးညံ့ခြင်းတွေရဲ့နောက်ွယ်မှာပွင့်လင်းမှုနဲ့သူ့ရဲ့တုံ့လောက်ဖွယ်ရာကောင်းလောက်တဲ့ယူသားမှုကိုလည်းမြင်နိုင်ပါတယ်။သူ့ရဲ့အရင်ကယူသားမှုဆွဲမြဲတဲ့ယုံကြည်ခြင်းမြင့်မားတဲ့အသိဉာဏ်နဲ့အဆုံးစွန်ဆက်ကပ်မှုတွေကြောင့်ကဘာကျော်တဲ့ရေးသားချက်တွေထွက်ပေါ်လာခဲ့ရတာကိုတော့တန်တရာရှိစရာလိုမယ်မထင်ပါဘူး။သူဟာခရစ်တက္ကရာ430ခုဩဂတ်စ်လမှာဟစ်ပိုမြို့မှာပဲအေးအေးချမ်းချမ်းကောင်းချခဲ့ပါတယ်။ဂရိအသင်းတော်အရှိနဲ့ရောမအသင်းတော်အနောက်တို့ကတရင်တညွတ်ထီးသူ့ကိုအသင်းတော်ရဲ့ဖခင်ကြီးတန့်ရှင်းသူဓမ္မပညာရှင်နဲ့စာပေပညာရှင်ဖြစ်သတ်မှတ်ခဲ့ကြောင်းဖော်ပြပါရစေ
။ဒီချင်းလေးတစ်ခုစီလူတိုင်းမှာရှိတဲ့ဒါဟာလေးပြမြပေးတဲ့စူလတ်ပဲ။